ဗာရတ်ကိုကူရတဲ့ပြဿနာကနည်းပညာကုမ္ပဏီတွေရဲ့လုပ်ငန်းလက်ပတ်မှုအပိုင်းပေါ်မှာထိခိုက်ကုန်ပြီကိုသားညုံရေ
းဟုတ်တယ်ဗျဒီကုမ္ပဏီတချို့ကဝန်ထမ်းတွေကိုရုံးဆောင်မှမတက်ခိုင်းတော့ဘူးဖြစ်နိုင်လို့ရှိရင်အင်္ဂါတွေပဲလုံးလုံးကြောက်ဖို့ပြောထားပြီးပုံလားမရှိတော့
ဆန်ဖရန်စစ္စကိုမြို့မှာရှိဆိုင်တဲ့ Twitter လူမှုကွန်ရက်ကုမ္ပဏီဆိုရင်မလ၂ရက်နေ့တွေကစပြီးတော့ဒီကမ္ဘာလုံးမှာရှိနေတဲ့သူတို့ဝန်ထမ်းတွေကိုအင်္ဂါတွေအလုံးလုံးဖို့တိုက်တွန်းတယ်လို့ကုမ္ပဏီ blog post မှာကြေညာချက်ထုတ်တယ်ရှင်COVID-19 ရောဂါဖြစ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့မှုကိုတားနိုင်ဖို့နဲ့ Twitter ပရိသတ်တွေကျန်းမာစေဖို့အစွမ်းကုန်ဆောင်ရွက်တာဖြစ်တယ်လို့ကြေညာချက်မှာပြောထားတယ်။ San Francisco မြို့ကနေပြီးတော့ minus 10လောက်ပဲဝေးတဲ့ San Mateo မြို့အပါဝင် California ပြည်နယ်တွေက Santa Clara မြို့ Sonoma မြို့တွေမှာပါကိုရိုနာဗိုင်းရပ်စ်ပိုးကူးသူတွေရှိနေချိန်မှာအခုလိုမျိုး Twitter ကလုတ်တာပါ။ American ပါဝင်ဒီကမ္ဘာတဝန်း Twitter ရုံးခွဲတွေမှာဝန်ထမ်းက9000လောက်ရှိတယ်။
ရုံးမှာလာပြီးတော့လုဖို့လူရက်သူတွေတော်တော်အမေရိကန်ထဲမှာပဲရှိနေတဲ့ Twitter ရုံးတွေကိုတော့မပိတ်ပဲဖွင့်ထားမယ်။ဖြစ်နိုင်တော့အင်္ဂါနေ့ပဲအလုံးလုံးကြစီခြင်းနဲ့တဲ့။ဒါမှမဟုတ် Hong Kong, Japan နဲ့တောင်ကိုရီးယားနိုင်ငံတွေမှာရှိနေတဲ့ Twitter ဝန်ထမ်းတွေအနေနဲ့တော့မဖြစ်မနေအင်္ဂါနေ့ပဲလုံးလုံးကြရမယ်တဲ့
။အလုပ်ကိစ္စနဲ့ပတ်သက်တဲ့ခီးသွွားလာမှုတွေပွဲတက်တာတွေကိုလည်းရပ်ထားရမယ်လို့ Twitter ကကြေညာထားသေးတယ်ရှင်။အရင်အရေးကြီးတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်ကုမ္ပဏီဝန်ထမ်းတွေခရီးမထွက်ကြရဘူးလို့သတ်မှတ်တာ။ Twitter CEO Jack Dorsey တော့မှTexas ကြီးနဲ့ Austin မြို့မှာခုလာတဲ့လုံမဲ့ South by Southwest ပွဲကြီးတက်မဲ့အစီအစဉ်ဖြစ်လိုက်တယ
်။ Facebook ကုမ္ပဏီကလည်း South by Southwest ပွဲကြီးမှာဒီနှစ်မပါဘူးလို့ကြေညာထားတယ်မဟုတ်လားဗျ။ Coronavirus ပိုးကူးစက်တယ်လို့ခီးသွွားကန့်သတ်ချက်တွေလုပ်ထားကြတဲ့နိပညာကုမ္ပဏီကြီးတွေကလည်းမနေဘူး။အထူးသဖြင့် Google, Facebook, Apple စတဲ့ကုမ္ပဏီတွေဆိုလို့ရှိရင်တရုတ်နိုင်ငံကိုအလုံးနဲ့ခီးသွွားတာအားလုံးကိုဆိုင်းထားတယ်။ Google ကုမ္ပဏီဆိုရင်လောလောဆယ်အထိဂျပန်၊တောင်ကိုရီးယား၊အီရန်၊အီတလီနိုင်ငံတွေကိုပါသူဝန်ထမ်းတွေကိုမသွားဖို့ကန့်သတ်ထားတယ်။အမေဇုန်ဆိုလဲအလုပ်ကိစ္စမဖြစ်မနေသွားဖို့မလိုတဲ့ခီးကလွဲပြီးတော့လုပ်ငန်းအတွက်ခီးသွွားတွေအားလုံးကိုရပ်ထားတယ်ဗျ
။ April လကုန်အထိ Amazon ကုမ္ပဏီမှာဘယ်အဖွဲ့ဘယ်တီးမှခီးသွွားအစီအစဉ်မလုပ်ပါနဲ့လို့ကမ္ဘာတဝန်းလုပ်ငန်းလေပတ်ရေးပိုင်းတာဝန်ရှိတဲ့ဒီဥက္ကဋ္ဌ Dave Clark က Amazon ဝန်ထမ်းတွေစီကို email ပို့တယ်။အခုပြောနေတဲ့နည်းပညာကုမ္ပဏီကြီးတွေဆိုတာက America မှာရုံးဆိုင်တာမှန်နေမဲ့သူတို့လုပ်ငန်းတွေကကမ္ဘာအနှံ့နိုင်ငံဆုံးမှာရှိနေတာ။အထူးသဖြင့်ဒီကုမ္ပဏီတော်တော်များများတရုတ်မှာရုံးခွဲတွေရှိကြတယ်လေတရုတ်နိုင်ငံထဲမှာဖွင့်ထားတဲ့ဆိုင်တွေရုံးတွေကိုယာယီတိတ်ထားတာရှိသလိုဝန်ထမ်းတွေကိုအင်္ဂါနေ့အလုပ်လုပ်ဖို့ညွှန်ကြားထားကြတယ
်နည်းပညာအခြေခံပစ္စည်းတွေပါဝင်ကုန်ပစ္စည်းတော်များများကတရုတ်စေယုံတွေကနေပြီးတော့ထုတ်ကြတာမလို့ထုတ်လုပ်မှုဘိုင်းမှာလည်းအခက်တူတည်ကြရဲ့ဗျနည်းပညာလုပ်ငန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ကုန်ပစ္စည်းထုတ်လုပ်မှုဘိုင်းအဓိကထိခိုက်နေတဲ့နေရာမှာ Apple တို့ Microsoft တို့လည်းပါနေတယ်Apple ကုမ္ပဏီဆိုလို့ရှိရင် iPhone အပါဝင်သူ့ရဲ့ကုန်ပစ္စည်းတွေထုတ်လုပ်မှုဘိုင်းတွေမကောက်ဘူး။အရောင်းပိုင်းမှာလည်းတရုတ်နိုင်ငံကိုအတော်လေးကိုအားထားနေရတာ။တရုတ်မှာပိုးကူးစက်ပြန့်နှံ့မှုအခြေအနေတော်တော်ဆိုးတဲ့ဇန်နဝါရီလတုန်းကဆိုရင်တရုတ်တနိုင်ငံလုံးမှာရှိတဲ့ Apple အရောင်းဆိုင်42ဆိုင်လုံးကိုပိတ်ထားခဲ့ရတာလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုထိလည်းပြန်ဖွင့်နိုင်သေးဖို့မရသေးပါဘူး
။ Coronavirus ပိုးကူးစက်မှုကြောင့်ကုန်ပစ္စည်းအရောင်းနဲ့ကုမ္ပဏီဝင်ငွေထိခိုက်နိုင်တယ်လို့ Apple ကုမ္ပဏီထုတ်ပြန်တဲ့ကြေညာချက်ထဲမှာအသိပေးတယ်ရှင်။ရှင်းရှင်းပြောရရင်တော့တရုတ်ကစက်ရုံတွေပိတ်ထားခဲ့ရလို့ iPhone ထုတ်လုပ်မှုဘိုင်းကိုထိလိုက်နေလို့အရောင်းပိုင်းမှာတက်ရောက်မှုရှိနိုင်တယ်လို့အသိပေးတာပဲအခုတရုတ်မှာစက်ရုံတချို့ဖြည်းဖြည်းချင်းပြန်လည်လည်ပတ်နေပြီနဲ့ပုံမှန်အတိုင်းပြန်မဖြစ်သေးတော့ခံမှန်းထားတာထက်ပစ္စည်းရှားပါမှုတွေဖြစ်နိုင်တယ်ဆိုတာကို Apple ကလူသိရှင်ကြားမပြောလို့မဖြစ်တော့ဘူးလေ
Microsoft ကုမ္ပဏီကလည်း Coronavirus ကြောင့်သူ့ရဲ့ကုမ္ပဏီအရောင်းထိခိုက်လို့ပထမ3လပတ်ဝင်ငွေနည်းမယ်လို့ထုတ်ပြန်ထားပြီးတယ်လေအဓိက hardware ထုတ်တဲ့ PC ကွန်ပျူတာလုပ်ငန်းပိုင်းမှာထိခိုက်နေလို့ခံမှန်းထားပါတယ်။ Windows software ထုတ်လုပ်မှုတွေ Surface tablet ကွန်ပျူတာတွေ Xbox game set ထုတ်လုပ်မှုတွေထိခိုက်နေလို့ပြောထားတာ။မြန်မာစံတော်တိုးတက်နေတဲ့ cloud လုပ်ငန်းကတော့ထိခိုက်မှာမဟုတ်ဘူးရဲ့။အခုလိုမျိုး Microsoft တို့ Apple တို့လိုမျိုးကြီးတဲ့နည်းပညာကုမ္ပဏီကြီးတွေကဝင်ငွေထိခိုက်နိုင်တယ်လို့လူသိရှင်များထုတ်ပြန်တာကိုကြည်ညာဖြစ်တယောက်ကဒီကွန်ပျူတာထုတ်လုပ်မှုအပေါ်မှာဘလောက်အားကိုးနေကြရလဲဆိုတာကိုတွက်နိုင်တယ်ဆိုပြီးတော့ပြည်ညံသူတွေကထောက်ပြနေကြတယ်ဗျာ။
အခုတခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါပြဿနာက2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ SARS ရောဂါထက်ကိုစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကုလသမဂ္ဂ OECD ကတော့တွက်တယ်ရှင်။ OECD ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Lawrence Boone ကဘာကြောင့်လဲဆိုတာအခုလိုရှင်းပြပါတယ်
။ Then the first thing that we should note is that China has become far more integrated in the world economy.
ပထမဆုံးအားလုံးသတိပြုသင့်တဲ့အချက်ကကမ္ဘာစီးပွားရေးမှာတရုတ်ရဲ့ပါဝင်ဆက်နွယ်မှုဟာ SARS ရောဂါဖြစ်ခဲ့တဲ့2003ခုနှစ်တုန်းကထက်အများကြီးတသားတည်းရောရှက်နေရဆိုတဲ့အချက်ပ
ါတရုတ်ကုန်ထုတ်လုပ်မှုပိုင်းထိခိုက်နေတဲ့ကိစ္စကကမ္ဘာတဝန်းသူ့ကိုအားကိုးနေကြရတဲ့ကုမ္ပဏီတွေအပြင်အာရှဒေသမှာတော်တော်လေးအထိနာတယ်လို့လည်း OECD ကပြောပါတယ်သူပြောသလိုပဲဒီအမေရိကန်နည်းပညာကုမ္ပဏီတော်တော်များများဟာကုန်ထုတ်လုပ်မှုပိုင်းအတွက်တရုတ်စက်ရုံတွေကိုအားကိုးနေကြတာဆိုတာအခုကိုရိုနာဗိုင်းရပ်စ်ပိုးပြဿနာပေါ်လာတော့ပို့ပြီးတော့သိလာရတယ်ရှင်။ ဒီပြဿနာကြောင့်ဘာစီလိုနာမှာတင်တိုင်းလုပ်နေကြအကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီး Mobile World Congress ကိုဒီနှစ်ဖျက်လိုက်ရတယ်။နောက်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာနှစ်တိုင်းလုပ်တဲ့ကားပြပွဲကြီးကိုလည်းဖျက်ခဲ့ရတယ်။ဒီပွဲကြီးနှစ်ခုလုံးကကမ္ဘာမှာတော့တော်တော်လေးကိုကြီးကျယ်တဲ့ပွဲကြီးတွေရှင
့် Facebook ကုမ္ပဏီကလည်းနှစ်တိုင်းလုပ်နေကြ F8 ညီလာခံကြီးကိုဖျက်ထားတယ်လေ။နှစ်တိုင်းနှစ်တိုင်း Facebook ကဘာအပြစ်ဆန်းတွေလုပ်မယ်ဘာလို့စီစဉ်ထားလဲဆိုတာကိုကြော်ညာမေးဆက်တဲ့ပွဲရ Facebook ကိုခြေခံပြီးတော့ app ထုတ်လုပ်တဲ့ developer တွေအတွက်အရေးကြီးတဲ့ပွဲလို့လည်းပြောလို့ရတယ်။ video game လုပ်ငန်းအတွက်အရေးကြီးတဲ့ game developers conference ညီလာခံကိုလည်းဖြတ်ထားပြီးရယ
်။ April လကျောက်လို့ရှိရင် California ပြည်နယ်မှာလုပ်မယ်လို့ Google ကစီစဉ်ထားတဲ့ညီလာခံတစ်ခုကိုလည်းဖြတ်ထားသေးတယ်ရှင်။နောက် Google Cloud နဲ့ပတ်သက်တဲ့ Google Cloud Next နှစ်ပတ်လည်ညီလာခံကိုလည်းအပြစ်မှာပွဲမလုပ်တော့ဘဲနဲ့online ပေါ်မှာပဲပွဲကို live stream လုပ်မယ်လို့အစီအစဉ်ပြောင်းထားတယ်။အဲ့ဒီပွဲက San Francisco မှာ April 10ရက်နေ့လုပ်မှာ
။ဒီပွဲဆိုတော့ကလည်းအတော့ကြီးကျယ်တဲ့ပွဲပြ။မနေ့ကလုပ်တဲ့ပွဲဆိုလို့ရှိရင်ပိတ်သက်3000လောက်တက်တာမဟုတ်လားမစိမမ။အခုလိုပွဲကြီးတွေကိုဖျက်ရအစီအစဉ်ပြောင်းရတော့အနည်းနဲ့များတော့လုပ်ငန်းဆိုင်ရာထိခိုက်မှုတွေရှိပါတယ်။ပွဲတွေလုပ်တဲ့ဆိုရင်နိုင်ငံတကာကလာကြတဲ့အတွက်အမြင်တွေဖလှယ်နိုင်တယ်။ကိုယ့်ရဲ့ဖန်တီးမှုတွေကိုအများသိအောင်မေးဆက်နိုင်တယ်လေ။အခုတော့ဒါတွေလုပ်ခွင့်မရကြတော့ဘူးပေါ့။
အခုလိုမျိုးဒီပညာကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ကိုမပြတ်အောင်ကြိုးစားနေကြတဲ့တစ်ချိန်တည်းမှာဒီရောဂါပိုးနဲ့ပတ်သက်ပြီးတော့တည်မှဖြန့်နာတို့စီးပွားရေးအမြတ်ထုတ်တာတို့ကိုလည်းတိုက်ချဲ့နေကြရသေးတယ်ကိုသားညုံရဲ့ Amazon Online ဈေးကွက်ကြီးပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ကိုကာကွယ်နိုင်တယ်ကုသနိုင်တယ်ဆိုပြီးတော့ရောင်းနေတဲ့ပစ္စည်းပေါင်းတတန်းကျော်ကို Amazon ကဖယ်ရှားခဲ့ရတယ်လို့ Reuters သတင်းတစ်ခုမှာဖော်ပြခဲ့တယ်။နောက်ဒီရောဂါနဲ့ဆက်ဆက်ပြီးတော့လူအယများရဲ့ပစ္စည်းတွေကိုမတန်တဆဈေးတင်ရောက်တဲ့ပစ္စည်းပေါင်းထောင်နဲ့ချီကိုလည်း Amazon Website ပေါ်ကနေဖယ်ရှားခဲ့ရတယ်တဲ့
Facebook ဆိုလည်းဒီ COVID-19 ရောဂါပျောက်ပါတယ်ဆိုပြီးတော့တင်နေတဲ့ကြော်ညာတွေကိုလိုက်ပိတ်နေရတယ် Google ကတော့ Coronavirus 2 COVID-19 လို့နဲ့ပတ်သက်လို့ရှာသမျှကိုတက်ဆိုင်ရာတောင်ရှိတဲ့ Website တွေစီကောင်းလမ်းညွှန်ပေးနေတယ်လေ
Coronavirus ကိုပညာပေးဖို့အတွက်လူမှုကွန်ရက်တွေဘလောက်အရေးပါတယ်ဆိုလို့ရှိရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့မှအခုအသုံးများနေကြတဲ့ TikTok မှာအကောင့်ဖွင့်ထားရပြီမြန်မာနိုင်ငံအပါအဝင်ဒီလူငယ်တွေကြားမှာ TikTok ကတိတ်ပြီးတော့ရေပန်းစားနေတော့ကိုရိုနာဗိုင်းရပ်စ်ကိုမကူးအောင်လို့ဘလို့ကာကွယ်သင့်တယ်ဆိုတာကို WHO ရဲ့ TikTok အကောင့်ပေါ်ကနေပြီးတော့ဗီဒီယိုတွေနဲ့ပြညာပေးနေတာလေအဲဒါကြောင့် TikTok အကောင့်ရှိတဲ့သူတွေအနေနဲ့ဒီရောဂါနဲ့ပတ်သက်လို့ WHO ရဲ့အကြံပြုချက်တွေကို TikTok ပေါ်ကနေရှင်းနိုင်ကြပါလိမ့်ရှင်